အမေရိကန်နိုင်ငံခြားရေးဝန်ကြီးသည့်အဖြစ်ခန့်အပ်ဖို့ Exxon Mobil ယာဉ်တံကုမ္ပဏီရဲ့ဥက္ကဋ္ဌလည်းဖြစ်အမှုဆောင်အရာရှိချုပ်လည်းဖြစ်တဲ့ Rex Tillerson ကိုရွေးကောက်ခံသမ္မတ Donald Trump ကရွေးချယ်ခဲ့တဲ့အပေါ်ချီးကျူးတဲ့သူတွေရှိသလိုရုရှားနဲ့နီးစပ်တဲ့ဆက်ဆံရေးရှိသူမျိုးစိုးရိမ်ကြောင်းထုတ်ဖော်ပြောနေကြသူတွေလည်းရှိပါတယ် Exxon Mobil ယာဉ်တံကုမ္ပဏီမှာ42နှစ်ကြာတာဝန်ထမ်းဆောင်နေတဲ့ Mr. Tillerson ဟာရုရှားသမ္မတနဲ့ရင်းနှီးသူတစ်ယောက်ဖြစ်ပါတယ်ကဘာတဝမ်းလုပ်ငန်းတွေရှိတဲ့ကုမ္ပဏီကြီးတစ်ခုကိုဥဆောင်နေတဲ့တယ်လက်ဆန်ရဲ့ဗဟုသုတအတွေ့အကြုံတွေဟာနိုင်ငံခြားရေးဌာနကိုအောင်မြင်အောင်ဥဆောင်နိုင်ဖို့အရေးပါလှတယ်လို့ထရမ့်ကဆိုပါတယ်။တယ်လက်ဆန်နဲ့ရုရှားသမ္မတဗလာဒီမီယာပူတင်တို့ကြားဆက်ဆံရေးဟာစိုးရိမ်စရာကိစ္စတစ်ခုဖြစ်တယ်လို့အထက်လွှတ်တော်လက်နက်ကိုင်တပ်များကော်မတီရဲ့ဥက္ကဋ္ဌဂျော်မက်ကင်းကပြောကြားပါတယ်။နောက်ထပ် Republican အထက်လွှတ်တော်အမတ်ဖြစ်တဲ့ Marco Rubio ကလည်း Rex Tillerson ဟာလေးစားတဲ့စီးပွားရေးသမားတစ်ယောက်ဖြစ်ပေမဲ့သူကိုနိုင်ငံခြားရေးဝန်ကြီးအဖြစ်ရွေးချယ်မှုအပေါ်မှာအင်ပတန်စိုးရိမ်နေလို့ပြောကြားခဲ့ပါတယ်။အထက်လွှတ်တော်အမတ် Bob Corker ကတော့တိတ်ကိုအထင်ကြီးစရာပုံကိုတယောက်ဖြစ်တယ်လို့ပြောကြားခဲ့ပြီးတော့သူ့ဘော်ခန့်အပ်ဖို့အတီးပြုတ်ကြားနာပွဲကိုအထက်လွှတ်တော်နိုင်ငံခြားဆက်ဆံရေးကော်မတီမှဇန်နဝါရီလဆန်းပိုင်းမှာပြုလုပ်မယ်လို့ပြောကြားခဲ့ပါတယ်။အခုလိုမျိုးပြောကြားခဲ့တဲ့အတွက်သမ္မတကျန်းသစ္စာကျင်းဆိုပွဲမတိုင်ခင်ကြားနာပွဲပြုလုပ်မယ်သဘောရှိပါတယ်ရှင်။